ပြီးခဲ့တဲ့အစိုးရလက်ထက်မှာကွာဟခဲ့တဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကငွေကြက်တန်ပေါင်း300ကိုဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေကမကွေးတိုင်းအစိုးရထံဒီကနေ့ပြန်လည်ပေးအပ်ခဲ့ပြီးမနက်ဖြန်မှာနောက်ထပ်ကြက်တန်900ကိုလာပေးဖို့ရှိတယ်လို့လက်ရှိဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကပြောပါတယ်။ပြန်လည်ပေးအပ်ဖို့သမရယုံကညွှန်ကြားထားတဲ့ကြက်တန်ပေါင်း300ကျော်တဲကကြက်တန်900ကိုမေလပထမပတ်အတွင်းပြန်ပေးမယ်လို့ဝန်ကြီးချုပ်ဟောင်းကအစောပိုင်းမှာစာဖို့အကြောင်းကြားထားတာပါ။ဒီအကြောင်းကိုတော့ VOA သတင်းတော့ကိုထက်အောင်ကတင်ပြပါမယ်။
ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကွာဟမှုတွေကြောင့်ဝေဖန်ခံနေရတဲ့မကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေဟာဒီကနေ့မှာတော့ငွေကျပ်တန်ပေါင်း300ကိုလက်ရှိတိုင်းအစိုးရထံပထမအရေးအနေနဲ့ပြန်ပေးလိုက်တာပါ။မနေ့ပြန်မှာတော့ချင်းရှိနေသေးတဲ့ငွေတွေကကျပ်တန်ပေါင်း900ကိုပြန်ပေးဖို့ရှိတယ်လို့လည်းလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညွကဗီအိုအေကိုပြောပါတယ်
။ကျွန်တော်ဟိုထွေထွေဥချွေဦးစီးကအကြောင်းကြားတာတော့ဒီနေ့သိန်း300ပြီးတယ်နေ့ကငါကျပ်သိန်း900ပြီးမယ်ပြောတယ်အားလုံးသိန်း800ရမှာပေါ့ကျွန်တော်ဒီဒီပါထဲမှာကျွန်တော်အစိုးရဖွဲ့ရတိုင်းမင်းကြီးပေါ်တော့မကွေးတိုင်းဒေသရဲ့အစိုးရဖွဲ့ရတိုင်းတွင်းမှုဥဝေစင်ထုံးပြတိုင်းအထွေထွေအုပ်ချုပ်ရေးဦးစီးဌာနဦးစီးမှုပေါ်တော့တိုင်းမင်းကြီးပေါ်ဥဝေစင်ထုံးကိုလာပြီလား
တိုင်းအစိုးရကတော့ဒီငွေတွေကိုဗန်တစ်ခုမှအနှံထားပြီး2019-2018ဘဏ္ဍာနှစ်နောက်ပိုင်းမှာလူငွေပြလာရင်ထုတ်ယူသုံးဆဲသွားမယ်လို့ဒေါက်တာအောင်မွန်းညိုကပြောပါတယ်။အရင်ကြမ်းခံရေးအစိုးရလက်ထက်မှာမကွေးတိုင်းအတွင်းဒေသဖွံ့ဖြိုးရေးရန်ပုံငွေအများပြားကွာဟတာကြောင့်ပြည်သူ့လွှတ်တော်အတွင်းမေးမြန်းပြီးတဲ့နောက်အထူးစုံစမ်းစစ်ဆေးအဖွဲ့ကကင်တွယ်စစ်ဆေးခဲ့တာမှာငွေကျပ်တန်ပေါင်း9000ကျော်ပျောက်ဆုံးနေတာကိုတွေ့ရှိခဲ့တာပါ။အဲ့ဒီထဲကမှကြမ်းခံရေးပါတီကိုလှူဒန်းခဲ့တဲ့ငွေကျပ်တန်ပေါင်း1900နဲ့မော်တော်ယာဉ်တွေပက်တောင်ရေယာဉ်တွေအပါအဝင်ရွှေသုခအသေးစားငွေကြေးလုပ်ငန်းကိုလွှဲပြောင်းပေးရခဲ့တဲ့ငွေကျပ်တန်ပေါင်း1500ကိုလည်းလက်ရှိမကွေးတိုင်းအစိုးရထံကိုပြန်လည်ပေးရဖို့တမနာရုံးကညွှန်ကြားခဲ့ပါတယ်။ကြမ်းရှိနေသေးတဲ့ငွေကျပ်တန်ပေါင်း4000ကျော်နဲ့ပတ်သက်လို့တိတိကျကျရှင်းရှင်းလင်းလင်းသိရဖို့အထူးစုံစမ်းစစ်ဆေးအဖွဲ့ထံကိုမကွေးတိုင်းအစိုးရကစာပို့မေးမြန်းထားပါတယ်။အထက်နဲ့ပတ်သက်လို့လက်ရှိအချိန်ထိတော့စာသုံးလုံးဘက်ကကောပြည်ထောင်စုအစိုးရဘက်ကဝါတစုံတရာမပြောသေးပါဘူး။ဒီအပေါ်မှာဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုက
ဖြစ်နိုင်တာကတော့ပြည်ထောင်စုအစိုးရလည်းပဲဒါနဲ့ပတ်သက်ပြီးတော့ဘာမှကျွန်တော်တို့ကမညွန်ကြတော့ကဒီတန်း400စီဟလာရေဘူးရအဖြစ်တော့သူတို့ဖုံမျိုးရွတ်တဲ့တုံးတယ်ဆိုတာကိုပြည်တော်သူအစိုးရကလက်ခံထားတဲ့သဘောရှိတယ်ဘလို့တုံးတယ်ဆိုတာကတော့ကျွန်တော်တို့ကစီရင်စရာတိကျရမှကျွန်တော်တို့ကလမ်းဖောက်တာတုံးသလားဆေးရုံဆောက်တာတုံးသလားအဲ့ဒါကြီးဝရင်းဆက်လမ်းလားဒရာလားဘာလားညာလားဆိုတာအကုန်သိရမှာဥပမာဖြင့်ဒါတွေကြီးမယ်ကြီးလို့မှဟလာသူတို့ပြောထားတဲ့ဖုံမျိုးရွတ်လို့ပါတယ်ဆိုတဲ့နေရာတွေကအာဒီမှာတကယ်သူတို့တုံးခဲ့တာမဟုတ်ဘူးအပြည်တော်သူဘတ်ချက်တွေကိုတုံးထားတာစသည်နဲ့လဲဒါဆရာဆရာမှာပေါ့ဗျာစုံစမ်းရမှာပေါ့နော်ဒီကူကတော့ဘာမှမသိသေးဘူ
းအကေရဆရာတို့ကိုစာသုံးလုံးဘက်ကတစုံတရာဒီအကြောင်းပြန်တာမျိုးမရှိဘူးဆိုရင်ကောဘာဆက်လုပ်တော့ဖို့ရှိပါလဲခင်ဗျာ
ဒါဆိုရင်တော့ကျွန်တော်တို့ကပြည်တော်စုကိုကျွန်တော်တို့ကတစင်းတက်ပြီးလက်မေးရမှာပေါ့ဒါနဲ့ပတ်သက်ပြီးတော့ပြည်သူလူထုကတော့လကောင်းသတင်းစာဇာနယ်မီဒီယာတွေကတော့လကောင်းဒီတန်းလေးတော့ဘလို့သုံးခဲ့ရဲဆိုတာသိကျင်တယ်သိကျင်တဲ့အတွက်ကျွန်တော်တို့မှဖြေဖို့အတွက်နော်ကျွန်တော်တိုင်းဒေသကြီးအစိုးရအဖွဲ့ကိုယုံကြည်ကိုးစားမှုရှိအောင်ဝင်လင်းမြင်သာမှုရှိအောင်လို့ဒါတွေဘလို့သုံးထားပါလဲဆိုတာကိုတိုင်းဒီမကွေးတိုင်းနဲ့မှာရှိတဲ့ပြည်သူလူထုကိုချပြနိုင်ဖို့အတွက်ဒါဒီဘလို့သုံးနေဆိုတဲ့အချက်လက်အထောက်အထားလိုချင်ပါတယ်ဆိုပြီးတော့ကျွန်တော်တို့ကပြည်တော်စုအစိုးရကိုလှည့်ပြီးတော့မြစ်တရခန်တောင်းဆိုရမှာပေါ့နော
်ဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေဘက်ကတော့တမနာရုံးကညွှန်ကြားထားတဲ့အတိုင်းမော်တော်ယာဉ်တွေနဲ့ပစ်တောင်ရှင်တို့ကိုအီဘီလာ29ရက်နေ့ကပြန်လည်ပေးရထားပြီးဖြစ်တယ်လို့ကြန့်ရှိနေသေးတဲ့ငွေအများပြားကိုဇူလိုင်လနောက်ဆုံးထားပြီးပေးရမှာဖြစ်တယ်လို့တိုင်းအစိုးရထံကိုစာပို့အကြောင်းကြားထားပါတယ်ဥပုံမော်ရွှေပြန်ပေးထားတဲ့မော်တော်ယာဉ်တွေကတစီကိုလွတ်တော်ကိုယ်စားလှယ်တွေတွားရလာရလွယ်ကူဖို့နဲ့လွတ်တော်ဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်တဲ့နေရာမှာအသုံးပြုဖို့ဒီကနေ့မှာမကွေးတိုင်းလွတ်တော်ဥက္ကဋ္ဌတန်လွှဲပြောင်းပေးရခဲ့တယ်လို့ဝန်ကြီးချုပ်ကပြောပါတယ်တိုင်းဒေသကြီးတခုရဲ့အုပ်ချုပ်သူအကြီးအကဲတယောက်ဟာသူတာဝန်ထမ်းဆောင်ခဲ့စဉ်အတွင်းအစိုးရရန်ပုံငွေတွေကငွေတန်းပေါင်းများစွာကွာဟတဲ့ကိစ္စလူသိရှင်ကြဖြစ်လာတာဒါဟာပထမဆုံးအကျင့်ဖြစ်ပါတယ်။ဒီကိစ္စအပေါ်မှာသက်ဆိုင်သူတွေကိုဘလို့အရေးယူဆောင်ရွက်သွားမလဲဆိုတာကိုတော့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေဘက်ကအခုချိန်ထိတရားဝင်ထုတ်ပေါ်ပြောကြားထားခြင်းမရှိသေးပါဘူးခင်ဗျာ။